မြန်မာနိုင်ငံကပြည်သူတွေရဲ့ဒုက္ခအဝဝကိုကဘာကသိရှိလာအောင်နဲ့မေ့ပျောက်မသွားအောင်အမေရိကန်ပြည်ထောင်စုမှာကိုအေးသင်တို့အဖွဲ့ကမိုင်3000ကျော်ခရီးကိုလမ်းလျှောက်ချီတက်နေကြသလိုပဲပြည်ထောင်နိုင်ငံကမစ္စတာအီဝန်ဟာရီဆိုတဲ့အသက်28နှစ်အရွယ်ဇီဝဗေဒဆရာတစ်ယောက်ကလည်းမြန်မာအရေးကိုကဘာကအာရုံစိုက်လာဖို့အတွက်သူအလုတ်လုတ်တဲ့ကျောင်းကနေမိုင်900လောက်ဝေးတဲ့လန်ဒန်မြို့အထိဖက်နှက်မပါပဲချီလင်းလမ်းလျှောက်လို့နေပါတယ်ဇွန်လ25ရက်နေ့ကစပြီးတော့သူကလမ်းလျှောက်ခဲ့တာဖြစ်ပါတယ်။မစ္စတာအီဝမ်နဲ့ဆက်သွယ်ဖို့ RFA ကစူးစမ်းခဲ့ရမှာသူ့ရဲ့အမျိုးသမီးမိတ်ဆွေမစ္စအယ်လီနာမော်ရီဆန်နဲ့အဆက်အသွယ်ရရှိခဲ့ပါတယ်။မစ္စတာအီဝမ်ဟာဒီအခုဘယ်နေရာကိုရောက်ရှိနေပါသလဲလို့မေးမြန်းတဲ့အခါမှာ
He's somewhere near York. I don't know exactly where, but I left him in New York at lunchtime today and he was going to go to the library to find
မစ္စတာဟာဒီဟာအခုဆိုရင်နယူးယောက်ဆိုတဲ့မြို့ကလေးတစ်မြို့ရဲ့တနေရာမှာရောက်ရှိနေပါတယ်။နီလေသာစားခြင်းလုံကဆက်သွယ်ကြည့်တော့လန်ဒန်ကိုသွားတဲ့လမ်းကြောင်းကိုစာကြည့်တဲ့တခုမှရှာဖွေကြည့်နေပါတယ်။သူဟာအခုလန်ဒန်ကိုရောက်ရှိဖို့ခရီးတစ်ဝက်ကျိုးနေပါပြီလို့ပြောပြခဲ့တာပါ။မစ္စတာဟာရီဟာတရက်ကိုဘယ်နှမိုင်နှုန်းခရီးပောက်ပါသလဲလို့ငင်းမြန်းရမှာ
။ one day or sometimes 10, sometimes 12, sometimes 20, but on average about 15 miles a day.
တစ်ခါတလေ10မိုင်12မိုင်တစ်ခါတရံမိုင်20ခရီးပောက်ပါတယ်။ကြိမ်နှုန်းအဖြစ်ကတော့တရက်ကို15မိုင်လောက်ခရီးပောက်ပါတယ်တဲ့။လမ်းမှာကြုံရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးမစ္စတာဟာရီဟာအလွန်ကံကောင်းပါတယ်လို့မစ္စအယ်လီနာကပြောပါတယ
်။ Well, any particular difficulties so far, he's been very lucky and sometimes people offer him to sleep in their houses. And food, he's been given a lot of food.
ဒီကသိကံကောင်းပါတယ်။အခက်အခဲကြီးရဲ့လို့မရှိသလောက်ပါပဲ။လမ်းမှာလူတွေကသူ့ကိုစားစရာတွေဝယ်ပေးကြတာမှရှမ်းတောင်နေပါသေးတယ်။အိမ်မှာလိုက်အိပ်ဖို့ခေါ်တဲ့သူတွေလည်းမရှားပါဘူး။တခါတလေတော့လည်းသူ့မှာပါလာတဲ့ဥခွက်နဲ့ဆံပြုတ်ပြုတ်ပြီးတောက်ပါတယ်တဲ့။မစ္စတာအီဝန်ဟာဒီဟာလမ်းအတွက်ပိုက်ဆံတပြားတစ်ချက်မှယူဆောင်မသွားဘဲဆန်ဆာ၊အိုတလုံး၊မီးချစ်တလုံး၊မုန်းကြတာတစ်ချောင်းပဲယူသွားခဲ့တာပါ။သူ့ရဲ့ကျန်းမာရေးအခြေအနေနဲ့ပတ်သက်ပြီးတော့လည
်း And his feet are doing fine. He's got a few insect bites. Feet and a few little cuts.Otherwise he's in very good health. He's feeling strong.
သူချစ်တော်တွေကတော့ခြင်ကိုက်ခံရတာ၊ပျော်စိတ်ကိုက်ခံရတာတွေရှိတယ်။ကွဲနာရှာနာလေးတွေလည်းရှိတာပေါ့။ဒါတော့ပါပဲ။ကျန်တာကတော့သူ့ရဲ့ကျန်းမာရေးကောင်းလိုက်တာမှဒေါနုံမီပါပဲ။ဘာပြဿနာမှမရှိပါဘူးလို့မစ္စအယ်လီနာကဆိုပါတယ်။မစ္စတာဟာဒီဟာမြန်မာပြည်ကိစ္စကိုဘယ်ချိန်ကစပြီးစိတ်ဝင်စားလာခဲ့တာပါလဲလို့မင်းမြန်ရမှာ
။ During last September when the monks in Burma were shot at.In the street, we heard this on our news. He was very upset. And then the next day, the head.
မနေ့ကစနေမှာလာမြန်မာနိုင်ငံမှာဗုဒ္ဓဘာသာသံဃာတော်တွေကိုစစ်အစိုးရရဲ့အကြံဖတ်တမ်းဖိနှိပ်တာတွေကိုသတင်းတွေထဲမှာတွေ့ရမြင်ရတာကစတာပါပဲ။အဲ့ဒီမှာသူဟာသံဃာတော်တွေအတွက်အတော်ကိုခံစားခဲ့ရပြီးတော့နောက်ဆုံးမှာတော့သူကိုယ်တိုင်ကရုံတုံရှုဖတ်တွေချုပ်ပြီးမြန်မာဗုဒ္ဓဘာသာဘုန်းကြီးလိုနေထိုင်ခဲ့ပါတယ်။အဲ့ဒီတုန်းကကျွန်မတို့ဟာစကော့တလန်မှာပါသာဒီဦးကတိတ်ပြီးအေးပါတယ်ဒါပေမဲ့သူကကြံ့ကြံ့ခံပြီးအဲ့ဒီအတိုင်းပဲဆက်ပြီးနေထိုင်ခဲ့ပါတယ်ပြီးတော့မြမပြမဖြစ်ပြနေတာတွေကိုပြင်ပကလူတွေသိဖို့လူတွေဆိုပြီးမြမအရေးမှာစပြီးတော့ပါဝင်ဆောင်ရွက်တော့တာပါပဲလို့ပြောသွားခဲ့တာပါအခုလိုမြမပြအရေးအတွက်လမ်းလျှောက်ချီတက်နေရမှာလမ်းတစ်လျှောက်ကပြည်တိမ်ပြည်သူတွေအနေနဲ့ကောစိတ်ပါဝန်ဆောင်မှုရှိကြရလားလို့မေးမြန်းတဲ့အခါမှာတော့
Yes most people are very interested and want to knowI remember the news reports from last September and also the reports of the cyclone Nargis and they are interested in what he is doing.
သိကိုစိတ်ဝင်စားကြပါလေ။စက်တင်ဘာရေခင်းရဲ့အခု Nargis မုန်တိုင်းကိစ္စရေကိုလူတွေအင်မတန်စိတ်ဝင်စားကြပါလေ။မြန်မာပြည်ရဲ့နောက်ဆုံးအခြေအနေတွေကိုလည်းသိကျင်နေကြပါလေတဲ့။နောက်တစ်ခုကတော့ Mr. Hari ဟာမြန်မာလူငယ်တွေရဲ့ပညာရေးအတွက်လည်းရံပုံငွေတစ်ခုထူထောင်ထားတယ်လို့ဆိုပါတယ်။ BEST Best လို့အတူကောက်ခေါ်တဲ့Burma Education Scholarship Trust လို့ဆိုတဲ့ရံမုံငွေတရက်ကိုသူ့ရဲ့ internet blog စာမျက်နှာမှာဖွင့်လှစ်ထူထောင်ထားပြီးတော့အခုထိရံမုံငွေပေါင်းစတာလင်1500လောက်ရရှိပြီလို့ဆိုပါတယ်။ Mr. Hari ဟာအောက်ဝက်ရှိရနေအမီလန်ဒန်ကိုရောက်ဖို့ကြိုးစားနေပါတယ
်။ He wants to arrive in London by the 8th of August. The idea is because it is also the opening of the Olympic Games in China. Concern is worried.
မြန်မာနိုင်ငံကရှစ်လေးလုံး20မြောက်တဲ့နေ့မှာတရုတ်အိုလံပစ်ပွဲကျင်းပတာကိုကန့်ကွက်ဖို့လဲအကြောင်းတစ်ကြောင်းဖြစ်ပါတယ်လို့မစ္စအယ်လီနာမော်ရီဆန်ကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာမိုင်3000ကျော်ခရီးကိုရှောက်လှမ်းနေတဲ့က ကိုရသင်ကတော့ပြည်ထောင်နိုင်ငံကမစ္စတာအီဝန်ဟာရီကိုအခုလိုကြိုးစားကုန်ပြလိုက်ပါတယ
်ကျွန်တော်တို့ဩဂုတ်လ၈ရက်နေ့ရောက်ဖို့တဲ့အမေရိကန်နိုင်ငံအနောက်ဘက်ခြမ်းကနေဒီကဘာကြီးမှာတိုက်ကြီးခုနှစ်တိုက်တယ်ဗျမြောက်အမေရိကတိုက်ကိုကျွန်တော်တို့ဖြတ်တာက88စစ်တောင်းပါဗျာအဲ့တော့ကျွန်တော်တို့ဒီဖြတ်တန်းနေတဲ့88စစ်တောင်းဆိုပေမဲ့အများကမြင်တယ်နှစ်ယောက်တည်းတည်ရတယ်ပို့တော့ကျွန်တော်တို့အနေထားတွေကအနောက်မှာတိန်းနဲ့ချီပြီးတော့ဒိုင်းလာလူမျိုးစုတွေပြည်သူတွေဒီနေ့ဗမာပြည်ကပြည်သူတွေကိုပါဝင်ပြီးတော့တက်တက်ဆက်ဆက်ဖြစ်တယ်ဆိုတော့ကျွန်တော်အာဟိုတန်ရဖြစ်ပေါ်ရမှာရှိဘူးအယုံကြည်တယ်ဒါကြောင့်လို့ပဲအင်္ဂလန်မှာရှိတဲ့တိုက်ပွဲဝင်တဲ့ဒီကျွန်တော်ရဲဘော်ကြီးကိုလည်းကျွန်တော်အနေနဲ့အတိမပြုတယ်ဂုံပြုတယ်ကျွန်တော်တို့နဲ့အတူဗမာပြည်လွတ်မြောက်ရေးကိုလူသားချင်းစာနာတဲ့အနေနဲ့တိုက်ပွဲဝင်ပေးတဲ့အတွက်ကျွန်တော်အနေနဲ့88000အနေနဲ့တော့၎င်းရဲဘော်18000နဲ့တော့ကျွန်တော်တို့ဗမာပြည်ပြည်သူပူဇော်တော့ကျွန်တော်လေးစားတယ်လို့ဒါကျွန်တော်ပြောချင်ပါတယ်ဗ
ျမြမအရေးအတွက်ပြည်ထောင်နိုင်ငံမှာခရီးရှည်လမ်းလျှောက်ချိတက်နေတဲ့မစ္စတာအီဝန်ကိုအမေရိကန်နိုင်ငံမှာမြမအရေးအတွက်ခရီးရှည်လမ်းလျှောက်ချိတက်နေတဲ့ကိုအေသင်ကကွန်ပျူတာကြိုးစားလိုက်တာဖြစ်ပါတယ်ခင်ဗျာ